အားလုံးပဲမင်္ဂလာပါခင်ဗျာကျွန်တော်တို့ရဲ့အမှုပြုတတ်တာအတုဇာကဏ္ဍကနေပြီးတော့နားဆင်သူတော်တာရှင်အပေါင်းကိုကြိုးစို့နှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ရဲ့အစီအစဉ်လေးကတော့လူငယ်လူရွယ်များကိုဥတီပြီးတော့လူငယ်လူရွယ်တွေရဲ့ဘဝအတ္တတာကောင်းကျိုးအပြပြပြည့်စုံဖို့ရန်အတွက်စဉ်းစားစရာကောင်းတဲ့အချက်လေးတွေသင်ခန်းစရာယူစရာကောင်းတဲ့အချက်လေးတွေကိုကြိုးစားပြီးတော့တင်ဆက်ပေးနေတဲ့အစီအစဉ်လေးပဲဖြစ်ပါတယ်ပြီးခဲ့တဲ့အပတ်များတော့ကကျွန်တော်ပုံရံမင်းကြီးဘန်နက်ဒစ်16ရဲ့အကြောင်းကိုဥပမာပေးပြီးတော့ကျွန်တော်ရဲ့ဘဝအတ္တတာမှာဘလို့စိတ်ထားမျိုးထားတဲ့နေဆိုတာကိုပြောခဲ့ပြီးဖြစ်ပါတယ်ဒီတစ်ပတ်မှာလည်းဒီအကြောင်းနဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့ကျွန်တော်တို့စဉ်းစားဆွေးနွေးသွားဖို့ရန်အတွက်ရှိပါတယ်လောကမှာလူတရားလို့ဖြစ်လာပြီဆိုလို့ရှင်ကျွန်တော်တို့ရဲ့အတ္တတာမှာအလုတ်အကိုင်းတော့သွာလာပြုမှုနေထိုင်တဲ့နေရာတစ်ခုစီတိုင်းမှာကျွန်တော်တို့ထားတဲ့စိတ်ထားဟာကျွန်တော်ရဲ့ဘဝအတ္တတာကိုအများကြီးပဲပြုပြင်ပြီးတော့ထင်းကျောင်းနေဆိုတာကျွန်တော်တို့ငင်းစရာအကြောင်းမရှိပါဘူးဒီနေ့လိုမျိုး21ရာစုကဘာကြီးအယံကိုပွင့်လင်းမြင်သာမှုရှိတယ်ဆက်တွေ့စနစ်တည်းအင်မတန်ကောင်းတယ်ဟလာဟိုကိစ္စတစ်ခုဆိုလို့ရှင်ကျွန်တော်တို့ဖုံးအုပ်ထားလို့မရနိုင်တော့ပဲနဲ့เนาะမီဒီယာတွေကလည်းအချိန်နဲ့တပြေးညီဟိုထုတ်လွှင့်ပြသเนาะတည်င်းယူနေတဲ့အချိန်ကာလမျိုးမှာဆိုလို့ရှင်ဒီကိစ္စပို့ပြီးတော့ထင်ပေါ်ပါတယ်နောက်ပြီးတော့ကဘာပေါ်မှာဆိုလို့ရှင်လဲခေါင်းဆောင်လုပ်မဲ့လူတွေဟလာเนาะဟိုနိုင်ငံရေးအတိုင်းတာမှာပဲဖြစ်စီးပွားရေးအတိုင်းတာမှာပဲဖြစ်အတက်ပညာပိုင်းဆိုင်ရာမှာပဲဖြစ်ဖြစ်သူတို့တွေထားတဲ့စိတ်သဘောထားတွေကိုလူတွေကဂရုစိုက်ပြီးတော့ကြည်လာကြတယ်ဆိုတာကျွန်တော်တို့ထင်ထင်ရှားရှားတွေ့နေရပါတယ်။ဗမာလူမျိုးတွေတုံးနှုတ်နဲ့စကပုံလေးတစ်ခုရှိပါတယ်။နော်။ပုပ်ကိုခင်မတရားကိုမင်းနေတဲ့နော်။ပုပ်ကိုခင်မတရားကိုမင်းနေ။ပုပ်ကိုကိုကြည့်နေတာတဲ့နော်။အဲ့ဒီပုပ်ကိုကဒီလူပြောနေတဲ့အကြောင်းအရာတွေကိုယုံမှုမယုံမှုဒီလူပြောနေတဲ့အကြောင်းအရာတွေကိုနားထောင်မှုနားမထောင်မှုဟုတ်လား။ဒီလူစီမှာကိုယ်ကလေးကိုအပ်ဖို့ကိုကိုယ်တိုင်းလည်းသူ့စီမှာစီးကပ်ပြီးတော့နာယူဖို့အတွက်ကဒီလူပြောတဲ့စကားကိုမယုံရင်မာတဲ့ဒီလူရဲ့စိတ်နေစိတ်တော်ထားဒီလူကြင့်ကြံပြုမှုတဲ့ပုံစံဟာဘလို့ပုံစံမျိုးရှိလဲဆိုတာအရင်လေ့လာဆန်းစစ်ပါတယ်လို့အတိပဲတက်ရောက်တယ်လို့ပဲကျွန်တော်အကြံမြင်နားလည်လို့ရပါတယ်အဲ့တော့လူတယောက်ကိုချီးတဲ့အခါမှာနော်ဒီလူပြောတဲ့စကားမတိုင်ခင်မှာဒီလူဘလို့လုပ်လဲဘလို့စိတ်တော်ထားရှိလဲဆိုတာကိုအရင်လေ့လာတယ်ဆိုတာအင်မတန်မှပေါ်လွင်ထင်ရှားလာပါတယ်ဒါကြောင့်မို့ဒီနေ့ကဘာပေါ်မှာလည်းပဲခေါင်းဆောင်ပိုင်းကိုတက်လှမ်းမဲ့လူတွေဆိုလို့ရှိရင်လည်းသူတို့ရဲ့လှုပ်ခဲ့တဲ့အရာတွေသူတို့ကြင်ကြံပြုမှုမဲ့အရာတွေကိုတစ်ချိန်လုံးတတိထားပြီးတဲ့ခါမှာဒီအတိုင်းပဲလှုပ်သွားရပါတယ်။နော်စူးစမ်းပြီးတဲ့ခါမှာကိုလုံးမဲ့အလုပ်ကိုပြောမဲ့စကားတွေကိုထောက်လျှောက်။ဘာလို့လဲဆိုတော့ခေါင်းဆောင်ပိုင်းကိုရောက်လာလေရောက်လာတဲ့တစ်ချိန်လုံးကသူဘာတွေလှုပ်ခဲ့လဲ၊သူဘာတွေပြောခဲ့လဲဆိုတော့လူတွေကပြန်ပြန်ပြီးတော့လေ့လာပြီးတဲ့ခါမှာဒီခေါင်းဆောင်တွေပြန်ပြီးတော့ဆန်းစစ်တဲ့အကျင့်ဟာရှိနေတဲ့အတွက်ကြောင့်မို့လို့ဖြစ်ပါတယ်။နောက်တစ်ချမ်းကြည့်မယ်ဆိုလို့ရှိရင်တော့အကျင့်စာရိတ္တကောင်းတယ်စိတ်ထားဖြောင်းဖြောင်းမတ်မတ်မှန်မှန်ကန်ထားတဲ့ခေါင်းဆောင်တွေကိုပဲလူတွေကလူလားကြတယ်ဆိုတော့ပဲကျွန်တော်နားလေသဘောပေါက်ထားလို့ရပါတယ်ဒါကြောင့်မလို့လူငယ်လူရွယ်တွေဆိုတာနောက်တစ်ချိန်မှာခေါင်းဆောင်ဖြစ်မဲ့လူငယ်လူရွယ်တွေဖြစ်ပါတယ်အဲ့တော့အခုငယ်ရွယ်တဲ့အချိန်ဟာနောက်တစ်ချိန်မှာခေါင်းဆောင်ဖြစ်နိုင်ဖို့ရတဲ့ကျွန်တော်တို့ရဲ့အသက်တာတွေကိုပြင်ဆင်လေ့ကျင့်နေတဲ့အချိန်ကာလဖြစ်ပါတယ် preparation ပြင်ဆင်နေတဲ့နေ့ရက်အချိန်ကာလဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီအချိန်ကိုအလဲအသက်ထားလို့မရဘူးကျွန်တော်တို့ပြောတဲ့စကားလေးတစ်ခုကျွန်တော်တို့လုတ်တဲ့အလုတ်လေးတစ်ခုဟာနောက်တစ်ချိန်မှာကျွန်တော်တို့ခေါင်းဆောင်ဖြစ်တဲ့အခါမှာကျွန်တော်ရဲ့တန်ဖိုးကျွန်တော်ရဲ့စံနှုန်းကိုအကောင်းဆုံးတိုင်းတာနိုင်တဲ့မှတ်ချက်တွေဖြစ်ကြပါတယ်။ဒါကြောင့်မို့ကျွန်တော်တို့အခုပြင်ဆင်နေတဲ့အချိန်ကာလငယ်ရွယ်သေးတဲ့အချိန်မှာပညာသင်ယူနေတဲ့ကျွန်တော်စူးစမ်းပြီးလုတ်တိုင်ပြီးတော့တစ်စိမ့်တစ်စိမ့်တက်လှမ်းနေတဲ့အချိန်မှာကျွန်တော်ရဲ့စိတ်နေစိတ်သဘောထားကျွန်တော်ပြောတဲ့စကားကျွန်တော်တို့လုတ်တဲ့အလုတ်တွေကျွန်တော်တို့ကကောင်းတဲ့စံချိန်စံညွှန်းနေတဲ့ကိုက်ညီအောင်အကောင်းဆုံးဖြစ်အောင်လို့ကျွန်တော်တို့ကတိုက်ညှိပြီးတော့ပြင်ဆင်ပြီးတော့လေ့ကျင့်ပြီးတော့လှုပ်ဆောင်သွားဖို့ရင်အတွက်လိုအပ်တယ်ဆိုတော့ဒီနေ့နားလေသဘောပေါက်ထားဖို့ရင်အတွက်လိုအပ်လှပါတယ်ပြီးခဲ့တဲ့ပတ်တုန်းကကျွန်တော်ပြောခဲ့ပါတယ်ပုံရံမင်းကြီးဘန်နက်ဒစ်16ဟာသူ့ရဲ့เนาะဒီနေရာကိုเนาะ तू မလုံနိုင်တော့မလုံနိုင်တဲ့ဟာကြီးကို तू မလုံနိုင်တဲ့အတိုင်းနဲ့ပဲဆက်ပြီးမหนีတော့ပဲ ਨੇ နောက်လူတွေလှုပ်လို့ရပါတယ်ဆိုသူ့နေရာကိုဖယ်ပေးခဲ့ပါတယ်အင်မတန်ကောင်းတဲ့အသက်အရွယ်ကြီးကြီးမီဖြစ်တဲ့ခေါင်းဆောင်တယောက်ရဲ့စံနမူနာဖြစ်ပါတယ်ကျွန်တော်တို့ရဲ့အတိုင်းအဝိုင်းမှာကျွန်တော်တို့ရဲ့မိသားစုမှာကျွန်တော်တို့ရဲ့လောက်ကိုင်းနေရတဲ့ပတ်ဝန်းကျင်မှာဒီလိုကောင်းတဲ့ပုံသက်တွေကိုပြနိုင်ဖို့ရန်အတွက်လည်းအင်မတန်အရေးကြီးတယ်လို့ကျွန်တော်ကတော့သုံးသပ်မိပါတယ်အဲ့တော့ ပုံရမ်းမင်းကြီးဟာကဘာပေါ်မှာအင်မတန်မောက်နော်တဦးရီသောပုံကူဖြစ်ပါတယ်နော်ပုံရမ်းမင်းကြီးနှစ်ယောက်ဆိုတာမျိုးပုံရမ်းမင်းကြီးဆိုတာတယောက်ပဲရှိပါတယ်ကဘာလူကြီးရဲ့6ပုံပုံလို့ရှိရင်တပုံလောက်အကြမ်းမင်းရှိတဲ့ကဘာပေါ်မှာရှိတဲ့ကက်သလစ်ဘာသာဝင်အများစုဟာအဲ့ဒီပုံရမ်းမင်းကြီးကိုကြည့်ပြီးတဲ့အခါမှာဒီပုံရမ်းမင်းကြီးကဘလို့ကြင်ကြံပြုမှုပြောဆိုနေထိုင်နေဆိုတာကိုသူကနေ့စဉ်ကြည့်ပြီးတော့အသက်ရှင်ရပါတယ်အဲ့ဒီလိုပဲကဘာပေါ်မှာရှိနေကြတဲ့ခေါင်းဆောင်တွေခြားသောဘာသာဝင်တွေကလည်းအသင်းတော်ရဲ့ခေါင်းဆောင်ကြီးဖြစ်တဲ့ပုံရမ်းမင်းကြီးရဲ့သွားလာပြောဆိုပြုမှုအသက်ရှင်မှုပုံစံကိုလည်းတစ်ချိန်လုံးကြည်နေရတဲ့သဘောရှိပါတယ်အဲ့ဒီအချိန်မျိုးမှာပုံရမ်းမင်းကြီးကသူ့ရဲ့ကောင်းတဲ့ပုံသက်တွေကိုပြလိုက်တယ်ကဘာကိုကောင်းတဲ့ပုံသက်တွေကိုပြလိုက်တယ်လို့ပဲကျွန်တော်ကပြောချင်ပါတယ်ပုံရမ်းမင်းကြီးအဖြစ်နေရတယ်ဆိုလို့ရှိရင်အင်မတန်ဘာမှလိုချင်စရာတော့မရှိတော့ရအောင်ပြည့်စုံတဲ့ဘဝဖြစ်ပါတယ်ဟလာနော်အေးအေးဆေးဆေးနေလို့ရတယ်ဟလာတပည့်အသားမြေတွေရှိတယ်လူချင်းတန်းချင်တဲ့လူတွေပေါ်တယ်ကိုယ့်ရဲ့စကားပြောလို့ရှိရင်နော်ပုံရမ်းမင်းကြီးပြောတဲ့စကားဟာကက်သလစ်ဘာသာဝင်တို့အဖို့ဖျားသခင်ပြောတဲ့စကားကဲ့သို့ပဲဖြစ်ပါတယ်ဒါကြောင့်မလို့သူ့ရဲ့စကားနှုတ်ထွက်စကားတစ်ခွန်းရဲ့ဩဇာအာဏာအင်မတန်ကြီးပါတယ်နော်ကက်သလစ်ဘာသာဝင်တွေကပုံရမ်းမင်းကြီးပြောတဲ့စကားကိုတသိမသိမြေဝမကျနားထောင်ဖို့ရန်အတွက်အစဉ်သင့်ဖြစ်နေကြပါတယ်သူ့ရဲ့စကားတစ်ခွန်းထွက်သွားတဲ့အပေါ်ရဲ့ဩဇာအာဏာအရှင်ဟာကမ္ဘာလူကြီးရဲ့၆ပုံပုံတပုံလောက်ပေါ်မှာတက်ရောက်သွားတယ်ဆိုတော့အင်မတန်ကြီးတဲ့ဩဇာအရှင်ကရှိတဲ့ပုဂ္ဂိုလ်ကြီးလည်းဖြစ်ပါတယ်။ဒါကြောင့်မို့လို့နော်ကမ္ဘာပေါ်မှာဆိုပုံရမ်းမင်းကြီးဆိုတာတက်ရောက်တယ်ပဲရှိတယ်။ကြီးကျယ်မြင့်မြတ်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။သူနေရတဲ့နေရာကလည်းအင်မတန်မောက်အစစ်မြင့်တဲ့နေရာမှာနေနေရပါတယ်။ဒါပေမဲ့သူကဒီနေ့ကမ္ဘာပေါ်မှာရှိတဲ့လူသားတွေကိုကောင်းတဲ့ပုံသက်တွေကိုပုံရမ်းမင်းကြီးကပြခဲ့ပါတယ်။ဒီလိုကောင်းတဲ့နေရာမှာငါမလုံနိုင်မင်းနဲ့တော့ငါမနေပါဘူး။လုံနိုင်တဲ့လူတွေလာပြီးတဲ့ဒီနေရာကိုလုတ်ပါဆိုပြီးတော့ရဲဝံ့နဲ့ဆုံးဖြတ်ချက်နဲ့တူတူဟာအနားယူဖို့ရန်အတွက်သူ့ရဲ့ပုံသက်တွေကောင်းကိုကဘာကိုပြခဲ့ပါတယ်ဒီနေ့ကဘာမှာကျွန်တော်တို့ကအသက်ရှင်နေထိုင်တော့ကိုယ့်အကျိုးပဲကိုယ်ကြည့်နေကြတာကဘာမှာဒီနေ့လက်ရှိပရိပခါကြီးအကြီးကျယ်ဖြစ်နေတဲ့နေရာမှာဆိုရင်လေလူတစုမိသားစုတစုနော်တို့မို့လူတစ်ယောက်ရဲ့မိမိအကျိုးကိုမိမိကြည့်ပြီးငါကောင်းကျိုးငါတကောကောတဲ့အတွက်ကြောင့်မို့လို့ပဲပရိပခါကြီးဖြစ်နေရအဲ့ဒီလူတွေတော့ပုံရမ်းမင်းကြီးကကောင်းတဲ့ပုံသက်တွေကိုပြခဲ့တယ်လို့ပဲကျွန်တော်တို့ကသဘောပေါက်နားလဲရပါဒါကြောင့်မို့ကျွန်တော်တို့ကဒီပုံသက်တွေကိုကြည့်ပြီးတဲ့အခါမှာကျွန်တော်တို့ရဲ့ဘဝသက်တာမှာလည်းကျွန်တော်တို့ကကိုယ့်ရဲ့အကျိုးတဲ့အများရဲ့အကျိုးကိုကြည့်ပြီးတော့အသက်ရှင်နေထိုင်တတ်ရမယ်ဆိုတာကိုကျွန်တော်တို့သင်ယူဖို့ရန်အတွက်အရေးကြီးပါတယ်ဒါကယနေ့ခေတ်လူငယ်လူရွယ်တွေအတွက်ပုံရမ်းမင်းကြီးပေးတဲ့အင်မတန်အဖိုးထိုက်တဲ့သင်ခန်းစာပဲဖြစ်ပါတယ်အင်မတန်အဖိုးထိုက်တဲ့အဆုံးအမစကားပဲဖြစ်ပါတယ်။ဒါကြောင့်မို့ကျွန်တော်လူငယ်လူရွယ်တွေအသက်တာနောက်တစ်ချိန်မှာကျွန်တော်တို့ကခေါင်းဆောင်ဖြစ်ရမှာ။အခုအချိန်ကျွန်တော်တို့ပြင်ဆင်နေတဲ့အချိန်မှာကျွန်တော်တို့ကငါတကောကောပြီးတော့ခုအကျိုးကိုကြည့်ပြီးတော့ငါအစဉ်ပြေပြီးတော့ဆိုပြီးနီးမျိုးစုံနဲ့ဖြက်လန်းကနေလိုက်ပြီးတော့ကျွန်တော်တို့ကြိုးစားမယ်ဆိုတဲ့စိတ်ထဲရောဒီနေ့ကျွန်တော်တို့ဖယ်လိုက်ရအောင်။ငါဟာနောက်တစ်ချိန်မှာခေါင်းဆောင်ကောင်တစ်ယောက်ဖြစ်မှာ။အားကြောင့်မို့ငါရဲ့အပြောဆိုငါရဲ့အပြုအမူငါလုပ်တဲ့အလုပ်တိုင်းအောင်တင့်တယ်နေရမယ်။တရားမျှတနေရမယ်။ဖြောင့်မတ်မှန်ကန်နေရမယ်ဆိုတော့စိတ်ကိုချပြီးတဲ့အခါမှာကျွန်တော်တို့ရဲ့ဘဝအတ္တတိုင်းကျွန်တော်တို့ကြိုးစားပြီးတော့အသက်ရှင်အောင်လောကထဲမှာအမြင့်ကိုလူတိုင်းရောက်ချင်ကြပါတယ်ခေါင်းဆောင်လူတိုင်းဖြစ်ချင်ကြပါတယ်လူများထက်ပိုပြီးတော်တဲ့လူလူတိုင်းဖြစ်ချင်ကြပါတယ်ဒါပေမဲ့အဲ့လိုနေရာရောက်ဖို့အတွက်ကျွန်တော်တို့ကနီးလန်းတွေအများကြီးရှိပါတယ်အာကြီးသူနဲ့ပေါင်းပြီးတော့အားငယ်သူတွေနှိမ့်ချမလားမမှန်မကန်တဲ့နီးလန်းတွေလုံမလားနော်နီးလန်းပေါင်းများများစွာရှိပါတယ်အဲ့ဒီအထာတွေကနောက်တစ်ချိန်ကျွန်တော်တို့ခေါင်းဆောင်ဖြစ်လာလို့ရှင်ကျွန်တော်တို့ကိုလုံကြုံစိတ်ချတဲ့အာမခံချက်မပေးနိုင်ပါဘူးဒီနေ့လုံကြုံစိတ်ချတဲ့အာမခံချက်ပေးနိုင်ဖို့ရန်အတွက်ကျွန်တော်တို့ဒီနေ့ပြင်ဆင်ခြင်းနေ့ရက်ကာလမှာလူငယ်လူရွယ်တွေကျွန်တော်တို့ရဲ့ဘဝတက်တာပြင်ဆင်တဲ့အခါမှာကျွန်တော်တို့ပြောတဲ့စကားလှုပ်တဲ့အလှုပ်ကျွန်တော်တို့ကြံစည်တဲ့အကြံစည်တစ်ခုစီတိုင်းဟာဖြောက်မှတ်ခြင်းမှန်ကန်ခြင်းတရားမျှတခြင်းနဲ့ရှင်ပြီးတဲ့အခါမှာကြိုးစားပြီးတော့ကျွန်တော်တို့ရဲ့အားထုတ်မှုနဲ့ကျွန်တော်တို့ရဲ့ယူသားမှုနဲ့ကောင်းတဲ့ဘဝတွေစီပူတော်တဲ့ဘဝတွေစီเนาะလူတွေကိုဥဆောင်နေတဲ့ခေါင်းဆောင်ခေါင်းတွေစီကိုဥတည်ပြီးတော့ရှောက်လန်းနိုင်ကြတဲ့လူငယ်လူရွယ်တွေဖြစ်နိုင်ကြပါစေလို့ကျွန်တော်ဒီနေရာကနေပြီးတော့မိမောင်းထိုးပြပြီးတော့ဆွေးနွေးခွန်အားပေးလိုက်ချင်ပါတယ်ကျွန်တော်တို့ရဲ့အသက်တာမှာယူသားကြိုးစားပြီးတော့မိမိတို့ရဲ့ဘဝအသက်တာမှာကောင်းတဲ့ခေါင်းဆောင်ခေါင်းတွေဖြစ်နိုင်ကြပါစေလို့ကျွန်တော်တို့ရဲ့အမှုပြုတတာတုဇာကဏ္ဍကနေပြီးတော့ဆုမွန်ကောင်းတောင်းပေးလိုက်ပါတယ်ကျွန်တော်တို့ရဲ့အစီအစဉ်ကိုနားထောင်နေကြတဲ့သူအရောက်စီတိုင်းကိုထူးပဲကျေးဇူးတင်ပါတယ်ကျွန်တော်ကတော့အစီအစဉ်တင်ဆက်သူတေဇဖြစ်ပါတယ်